AWR ညွန်လင်းချင်းတန်ရေးစီစဉ်မှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မေလ9ရက်မြန်မာတက္ကီ1384ခုနှစ်ကဆုံလာဆန်း10ရက်တနင်္လာနေ့ညွန်လင်းချင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာညွန်လင်းချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်10023ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာကီလိုဟတ်11603ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
တော်တာရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုတိတ်ခါရရစေဟာဥဆိုင်တာတွေးထမှာမှတ်သားနိုင်ယူကြပါစို့လားရှင
် ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမမများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်မှာနေစဉ်သက်တာခရစ်တော်၌သာအစီအစဉ်အဖြစ်ချစ်တော်တာရှင်ဓမ္မမိတ်ဆွေများအားလုံးဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါလေ။ရှေးဥစွာကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြခြင်းပါလေ။ဘယ်မှာတွေ့ရတယ်လဲဆိုရင်ရှမသဲခရစ်ဝင်ခန်း73ငွေ45နဲ့46ထဲမှာဘယ်လိုဖော်ပြထားတယ်လဲဆိုတော့တဏီကကောင်းကင်နိုင်ငံတော်သည်မြတ်သောပလဲတို့ကိုရှာသောကုံတွေနှင့်တူ၏ထိုကုံတွေသည်အလွန်အဖိုးထိုက်သောပလဲကိုတွေ့သောအခါသွား၍မိမိ၌ရတတ်သမျှကိုရောင်းပြီးလင်ထိုပလဲကိုဝယ်လေ၏ချစ်သောညီကိုမောင်နှမပေါင်းတို့ခင်ဗျာကျွန်တော်တို့ရဲ့ကဘာကြီးကိုပြန်ကြည့်လိုက်တဲ့အခါအင်မတန်မှအံ့ဩဖွယ်ရာကောင်းပြီးတန်ဖိုးရှိတဲ့ကြောင်းမြေရတနာအမျိုးစုံထွက်ရှိတာကိုတွေ့ရပါတယ်အဲ့ဒီအထက်မှာမှကဘာပေါ်မှာအကြီးဆုံးကြောက်ဖြစ်တဲ့ဥတ္တဖရာကြောက်ဟာပေါင်600အလေးချိန်ရှိပြီးဘရာဇီးနိုင်ငံမှာရှိတဲ့ minus gradius ဆိုတဲ့နေရာကနေတွေ့ရှိခဲ့ပါတယ်။ဒါပြင်အင်တာမတန်ဖိုးရှိပြီးလက်ပတဲ့ကြောက်အမျိုးမျိုးကိုနယူးယောက်မြို့မှာရှိတဲ့ American သဘာဝသမိုင်းပြတိုက်မှာမန်ပေါင်နဲ့ကောင်းကောင်းမွန်မွန်သိမ်းဆဲထားပါတယ်။ဒါပြင်အကြီးဆုံးစိန်ဘူတော့လွန်ခဲ့တဲ့1905ခုနှစ်တုန်းကတောင်အာဖရိကမှာရှိတဲ့ Premier Mine ဆိုတဲ့နေရာမှာတွေ့ရှိခဲ့ပါတယ်။အလေးချိန်အနေနဲ့တော့3106ကရက်ရှိပါတယ်။ကမ္ဘာပေါ်မှာအထင်ရှားဆုံးစိန်ကိုတော့ Washington DC မှာရှိတဲ့ Smithsonian Institution ဆိုတဲ့နေရာမှာသိမ်းဆဲထားပါတယ်။အလေးချိန်ကတော့44.5ကရက်ရှိပါတယ်။ချစ်တော်ညီကိုမောင်မပေါင်းတို့ခင်ဗျာဒီကြောက်မြယဒနာတွေဟာအရေးအသွေးကောင်းသလားမကောင်းဘူးလားစစ်သလားမစစ်ဘူးလားဘလောက်တန်ဖိုးရှိသလဲဆိုတာကိုတော့အဲ့ဒီကြောက်ရဲ့အပြစ်အနာစာရှိမှုမရှိမှုအပေါ်မှာမူတည်တာတွေ့ရှိရပါတယ်တကယ်လို့အဲ့ဒီကြောက်ဟာဧရာတွေရှိတယ်အဆက်အပြောက်တွေရှိတယ်ဒါမှမဟုတ်ချစ်ရာတွေရှိတယ်ဒါမှမဟုတ်အယောင်အသွေးကမကောင်းဘူးဆိုရင်တော့အဲ့ဒီကြောက်ရဲ့တန်ဖိုးဟာဘာမှရှိမှာမဟုတ်တော့ပါဘူး။ဒါပေမဲ့အဲ့ဒီကြောက်ဟာခုနကပြောခဲ့တဲ့ဧရာတွေအဆက်အပြောက်တွေချစ်ရာတွေမရှိဘဲဆင်းလုံးချောနေပြီးအရေးသွေးကောင်းမယ်ဆိုရင်တော့အင်တာမတန်ဖိုးရှိတဲ့ကြောက်အနေနဲ့သတ်မှတ်ခြင်းကိုခံရမှာဖြစ်ပါတယ်။နောက်ပြီးဒီကြောက်တွေအနေနဲ့တကယ်လို့ဧရာတွေချစ်ရာတွေနဲ့အပြစ်အနာစာရှိတဲ့အခါမှာဆင်းလုံးချောတဲ့ကြောက်ဒါမှမဟုတ်တန်ဖိုးရှိတဲ့ကြောက်ဖြစ်လာဖို့အတွက်ကြောက်သွေးတဲ့ဆက်နဲ့အဲ့ရာတွေချစ်ရာတွေရှိတဲ့နေရာတွေကိုဖြတ်ထုတ်ပြီးတော့ချော်မွတ်အောင်ပြုတ်လုပြီးတဲ့အခါမှာအဲ့ဒီကြောက်တွေဟာအပြစ်အနာစာကင်းမဲ့တဲ့တန်ဖိုးရှိတဲ့ကြောက်တွေဖြစ်လာပါလိမ့်မယ်။ချစ်တော်ရရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာခုနကတော့ဖတ်သွားခဲ့တဲ့ကျမ်းချက်ဖော်ပြထားတဲ့အတိုင်းကောင်းကင်နိုင်ငံတော်ဟာမြတ်သောပလဲကိုရှာတဲ့ကုံတွေနဲ့တူတဲ့အကြောင်းအဲ့ဒီကုံတွေဟာအင်တာမှာအဖို့ထိုက်တဲ့ပလဲကိုတွေ့တဲ့အခါမှာမိမိမှာရှိသမျှအားလုံးကိုတွားရောင်းပြီးအဲ့ဒီပလဲကိုဝယ်ခဲ့ပါတယ်ဒီနေရာမှာမြတ်သောပလဲအင်တာမှာအဖို့ထိုက်တဲ့ပလဲကတော့ခရစ်တော်ဘုရားပဲဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ခရစ်တော်ဘုရားဟာအပြစ်အနာစာလုံးဝကင်းမဲ့ပြီးအရာအားလုံးဟာပြည့်စုံတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်ဒါကြောင့်ဒီကနေ့လောကမှာရှိတဲ့လူသားတွေအားလုံးအတွက်ခရစ်တော်ဘုရားဟာကြီးမြတ်တဲ့လက်ဆောင်ပဲဖြစ်ပါတယ်။လူသားအားလုံးမြတ်တဲ့ပလဲဖြစ်တဲ့ခရစ်တော်ဘုရားကိုပိုင်ဆိုင်နိုင်ကြပါတယ်။ဘာကြောင့်လဲဆိုတော့ခရစ်တော်ဘုရားအနေနဲ့ဒီကမ္ဘာမှာရှိတဲ့လူသားတွေအားလုံးအတွက်အသွေးတော်နဲ့ဝယ်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်ပါပဲ။ဒီကနေ့ကျွန်တော်တို့အနေနဲ့ခရစ်တော်ဘုရားကိုပိုင်ဆိုင်နိုင်ဖို့ရရှိဖို့သူ့ရဲ့စကားကိုနားထောင်ခြင်းအလိုတော်အတိုင်းလိုက်လျှောက်ခြင်းနဲ့ကျွန်တော်ရဲ့အသက်တာကိုလုံလုံလားလားဆက်ကအနာမသာလင်ရရှိမှာဖြစ်ပါတယ်ချစ်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကုံသေးကြီးအနေနဲ့မြတ်သောပလဲကိုတွေ့ရှိတဲ့အခါသူ့မှာရှိသမျှအရာအလုံးကိုရောင်းချပြီးအဲ့ဒီပလဲကိုပိုင်ဆိုင်နိုင်ဖို့ဝယ်ယူခဲ့တယ်လို့ဒီကနေ့ကျွန်တော်တို့အနေနဲ့လည်းမိမိတို့ရဲ့အသက်တာကိုခရစ်တော်ဖျားထံလုံလုံလားလားဆက်ကအနံချင်းအပြင်ခရစ်တော်ဖျားကိုရရှိပိုင်ဆိုင်မှာဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အနေနဲ့အိုးအဖဖျားကျွန်တော်တို့၌ရှိသမျှသောအရာအလုံးကို ကိုရရှင်ထံသို့ဆက်ကအနံပါ၏လောကီပြောင်းမွေခြင်းအမျိုးမျိုးကိုစွန့်ပစ်၍မိမိတို့၏သက်တာကိုကိုရရှင်၏ခြေတော်ရင်ထံသို့ပြန်လဲ၍ဆက်ကအနံပါ၏သားသမီးတို့၏ဆက်ကအနံခြင်းကိုကိုရရှင်ဖျားလက်ခံ၍ကောင်းကြီးမင်္ဂလာချပေးပြီးခရစ်တော်ဖျားကိုရရှိပိုင်ဆိုင်ခွင့်ပေးသနာတော်မူပါအာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမော်ရမများအားလုံးနေ့စဉ်အသက်တာမှာခရစ်တော်ဘုရားကိုအားကိုးယုံကြည်ပြီးသူ့ရဲ့သွန်သင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာမှာအောင်မြင်ခြင်းရရှိနိုင်ကြပါစေ
။ညောကြည်ဝါတောင်းပါလေကမာရှူယံစပါများစွာကောင်းလိုက်ငောင်းညာကိုစသိမ့်ချင်ရောက်ပြီ
ကဘာကြီးဆုံးချင်
မြန်မာအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တောတာရှင်များမင်္ဂလာပါရှင်တောတာရှင်များရှင်လ လူတဦးတယောက်ရဲ့အသက်တာတစ်လျှောက်မှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေဟာတဦးနဲ့တဦးမတူညီကြပါဘူး။ဒါပေမဲ့သူတို့ပေးပို့တဲ့တည်တည်ခံချက်တွေ၊ရေးသားပေးပို့တဲ့အကြောင်းတွေ၊သူတို့ကိုယ်တိုင်ပြောပြတဲ့အကြောင်းတွေကိုနာတော်တာဆီယံချင်းပြီးစိတ်ဝင်စားစရာကောင်းပြီးဝိညာဉ်ခွန်အားလည်းရရှိပါရရှိ။တောတာရှင်များရှိ။ဒီကနေ့မှာတော့တီးတိမ်မြို့လယ်ပွားရွာမှာရှိတဲ့ဝဲလွဲရှမ်းခေါ်ဖြူစင်ပွင့်ဆိုတဲ့ကလေးမလေးတယောက်ရဲ့အမိကပြောပြတက်တည်ခံချက်ကိုနာတော်တာဆင်းရမှာဖြစ်ပါလေရှင်။တော်တာရှင်များရှင်။ချင်းပြည်နယ်တီးတိမ်မြို့လွယ်ပွားရွာမှာနေထိုင်တဲ့စုံရုတ်ကတ်နဲ့ညောင်ဟောင့်တိတ်မှာဖြူစင်ပွင့်ဆိုတဲ့သမီးလေးတယောက်ရှိပါတယ်။ဒီသမီးလေးဟာအသက်၈နှစ်ရှိတယ်။သူတို့ရဲ့သမီးလေးဟာမြန်မာစကားမတတ်ဘူး။ချင်းဘာသာလိုသာနားလေတယ်ပြောတတ်တယ်တနေ့တော့ဒေါ်ညောင်ဟောက်တိတ်ဟာရန်ကုန်ကိုကိစ္စတစ်ခုနဲ့လာတော့ရန်ကုန်မရောက်ဘူးဗမာစကားမပြောတတ်တဲ့သမီးလေးဖြူစင်ပွင့်လေးကိုခေါ်လာတယ်ဖြူစင်ပွင့်ဟာရန်ကုန်ရောက်တော့အထူးဆန်းတွေမြင်ရတာပေါ့ဒီအခါဖြူစင်ပွင့်လေးဟာသိပ်ပြီးတော့ပြောတယ်တဲခိုးတဲ့နေရာကိုရောက်တော့လေဖခင်ကြောင့်ကအကြီးကြီးအိမ်ကလည်းအမြင့်ကြီးဆိုတော့ဖြူစင်ပွင့်အတွက်သိပ်ပြောတာပေါ့တဲခိုးတဲ့နေရာကအမှား68ရှိဥဝိစာရလန် SDA ဖခင်ကြောင့်ဝင်มาဖြစ်တယ်ဖြူစင်ပွင့်ဟာအနေကြာလာတော့နေရတာပြင်းလာတယ်ဗမာလူမပြောတတ်တော့အပေါင်းအသင်းလည်းမရှိဘူးပေါ့မိဘတွေမသိအောင်အပြင်ထွက်ပြီးသူ့အတွက်ထူးဆန်းတာတွေကိုလိုက်ကြည့်တတ်တယ်တခါတလေမိဘတွေနဲ့မင်းချောင်းလမ်းဘက်ကိုသွားလေတတ်တယ်တနေ့တော့ဖြူစင်ပွင့်လေးဟာသူ့မိဘတွေမအားတဲ့နေ့သူတယောက်တည်းပြင်းနေတဲ့အချိန်မှာသူ့အမေသွားနေကြအိမ်ဖြစ်တဲ့မင်းချောင်းလမ်းသာသနာဝန်ထမ်းတွေနေတဲ့အိမ်ယာကိုသွားလေတယ်အသွားကတော့ရှော့ရှော့ရှူရှူနဲ့သွားတက်ပေမဲ့အပြန်ခီးမှာတော့လမ်းအကွေမှားပြီးလမ်းမသွားရှာတယ်ဖြူစင်ပွင့်ဟာလမ်းမကျဲကိုရောက်သွားတဲ့အခါဘယ်လမ်းကိုကွေ့လို့ဘယ်လမ်းကိုသွားရပါမလဲဆိုတာမသိတော့ဘဲခြေဦးတည့်ရာရှောက်သွားတော့တာပါပဲသူမရဲ့အမေကလည်းမင်းကြောင်လားအိမ်မှာရှိမှာပဲဆိုပြီးအေးအေးဆေးဆေးနေတာပေါ့ဖြူစင်ပွင့်ဟာမနေ့ကတည်းကသူတဲခိုးတဲ့နေရာဝင်းကြီးကိုတွေ့လို့တွေ့ညာဆက်လျှောက်တယ်မတွေ့ရဘဲနဲ့ဘဲရောက်ဘဲပေါင်မှန်းတောင်မှသူမသိဘူးခက်တာကဗမာစကားလည်းမတတ်ဗမာလိုလည်းနားမလဲတော့ဘဲသူကိုဘဲလိုမေးရမှာလဲတဲခိုးတဲ့လိပ်စာလည်းမသိဖြစ်နေတယ်ဒီလိုနဲ့နေကလည်းပူလာတယ်မုန်းတဲ့ချိန်ရောက်လို့လာပြီကိုထမင်းကလည်းစားလာတော့မျက်နာမှာချွေးသည်ချွေးပေါက်တွေနဲ့ငိုမဲ့မဲ့မျက်ရည်ရွှဲလာပြီးဟိုဒီကြည့်လို့နေချိန်မှာမွတ်စလင်ဘာသာဝင်ဖုံးတော်ကြီးတစ်ပါးကသူ့ကိုမြင်တဲ့အခါတနာသွားတယ်။နောက်ပြီးတော့ဒီကလေးမှကြည့်ရတာမူမမှန်ဘူးမေးကြည့်မှပဲဆိုပြီးစကားသွားပြောတော့ကလေးမလေးကဗမာစကားမှမတတ်ဘဲမပြောတတ်ဘူးပေါ့။ကလားလို့ပြောလဲမပြောတတ်အင်္ဂလိပ်လို့မေးလဲနားမလဲဖုံးတော်ကြီးလည်းမျက်စိလည်းအခက်တွေ့တော့တာပဲဘယ်လိုမှမေးလို့မရတော့ဖုံးတော်ကြီးဟာသူ့အိမ်ကိုပြန်ခေါ်သွားတယ်ဖြူစင်ပွင့်လည်းလိုက်သွားတာပေါ့ဖုံးတော်ကြီးအိမ်ရောက်တဲ့အခါမှာအိမ်သားတွေကိုအကျိုးအကြောင်းပြောပြပြီးတနာလို့အိမ်ခေါ်လာတဲ့အကြောင်းကိုလည်းပြောပြတယ်နောက်တော့ဖုံးတော်ကြီးရဲ့မိသားစုကလက်ဖက်ရည်နဲ့မုတ်ကြွေးတယ်ဖြူစင်ပွင့်ကလက်ဖက်ရည်မတောက်ဘူးကော်ဖီတိုက်တော်လည်းမတောက်ဘူးမုတ်တော့စားတယ်သူကလည်းလက်ဖက်ရည်တွေကော်ပီတွေဘယ်လိုတိုက်တိုက်မတော့ဘူးဒါနဲ့ဖုံးတော်ကြီးကသူ့ကိုမိဘတွေကမတော့ရဘူးပြောထားလားလို့မေးတော့ခေါင်းငိတ်ခေါင်းခါလည်းမရှိတော့ဖုံးတော်ကြီးအခက်တွေ့တာပေါ့ဖုံးတော်ကြီးဟာစဉ်းစားလိုက်တယ်ဒီကလေးမလေးဟာလက်ဖက်ရည်ကော်ပီမတော့ဘူးဆိုတော့တတ္တမနေအတင်းတော်ကပဲဖြစ်နိုင်တယ်ဆိုပြီးချက်ချင်းပဲအမှတ်68ရှိဥဝိစာရလမ်းမှာရှိတဲ့တတ္တမနေအတင်းတော်ကိုကလေးမလေးကိုခေါ်လာတယ်အဲ့ဒီလိုခေါ်လာတဲ့အခါတတ္တမနေအတင်းတော်ကိုရောက်တဲ့အခါမှာဖြူစင်ပွင့်ပြောက်လို့လိုက်ရှာနေတဲ့မိဘတွေနဲ့တွေ့သွားပြီးလာပို့ပေးတဲ့မွတ်စလင်ဘုန်းတော်ကြီးကိုကျေးဇူးတင်ကြောင်းပြောကြတယ်။ဘုန်းတော်ကြီးလည်းသူတစ်ပါးရဲ့အခက်အခဲကိုကူညီပေးရတဲ့အတွက်ဝမ်းသာပီတိဖြစ်နေပါတော့တယ်။တောတရှိများရှင်ဖြူစင်ပွင့်လေးဟာလက်ဖက်ရည်ကော်ပီမတောက်ပဲအတင်းတော်ရဲ့စီကန်းကိုလိုက်နာယူတာမကဘူး။အတင်းတော်အပေါ်မှာတစ္ဆာရှိတဲ့ကလေးမလေးအဖြစ်ဖုံးတော်ကြီးကိုတက်တည်ပြနိုင်တဲ့အတွက်စိတ်နှလုံးကောင်းလာတဲ့ဖုံးတော်ကြီးလည်းတတ္တမနေအတင်းတော်အကြောင်းကိုပေါ်သိရှိပြီးသူ့ကိုကူညီမဆာနိုင်ခဲ့တယ်။တောတရှိမိတ်ဆွေတို့လည်းဖြူစင်ပွင့်လေးအကြောင်းကိုသိရှိရခြင်းဖြင့် အရာရာတိုင်းမှာဂတိသစ္စာတည်ကြည်နိုင်တဲ့သူတွေဖြစ်ကြပါစေရှင်။တောတာရှင်များရွှင်လန်းချမ်းမြေ့ကြပါစေရှင်။
ညောင်လေးကြီးအတန်လူငယ်မောင်မယ်လေးများတို့ကဘာကြောကြားပုဂ္ဂိုလ်များအစီအစဉ်မှာလေးစားတူယူပွဲကဘာစာစုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ယနေ့လူငယ်မောင်မယ်လေးတို့အတွက်အတူယူပြီးဘဝခွန်အားဖြစ်စေမယ့်ပုဂ္ဂိုလ်ကြီးတွေကတော့ Robert Browning နဲ့ Elizabeth Barrett တို့ရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေ Robert Browning နဲ့ Elizabeth Barrett တို့ဟာလူရဲ့ကမ္ဘာလောကကြီးကိုကြပြအလှဆင်ပေးခဲ့တဲ့ဇနီးမောင်နှံဦးဖြစ်ကြပါတယ်။ Robert Browning နဲ့ Elizabeth Barrett တို့ဟာထင်ရှားတဲ့စာဆိုဇနီးမောင်နှံဦးဖြစ်ကြပါတယ်။နှစ်ဦးစလုံးအင်္ဂလန်နိုင်ငံသားတွေဖြစ်ကြပြီးကြပြခေတ်တစ်ခေတ်ကိုဦးဆောင်ခဲ့ကြတဲ့စာဆိုတော်တွေဖြစ်ကြလို့သူတို့ဇနီးမောင်နှံရဲ့ဘဝကောက်ချောင်းကိုနှောင်းခေတ်စာပေသူတေသူတို့ကလေးလေးစားစားမှတ်တမ်းတင်ထားခြင်းခံခဲ့ရပါတယ်။အထူးသဖြင့်သူတို့ဇနီးမောင်နှံတို့ဟာကလေးကြပြာတွေကိုအရေးများပါတယ်။ Robert Browning ကို Kimberwell London မြို့မှာမွေးပါတယ်။ဖခင်အင်္ဂလန်ဘန်အရာရှိမိခင်ကအင်္ဂလန်မှာလာရောက်အခြေချတဲ့ဂျာမန်သင်္ဘောတစ်ထည့်ရဲ့သမီးဖြစ်တယ်လို့ဆိုပါတယ်။ Robert ဟာကြောင်ကောင်းကောင်းမနီရပေမဲ့သူ့ရဲ့မိဘရေစီကတမျိုးသူ့ကိုယ်တိုင်ဖတ်ရှုလေ့လာပြီးတော့တဖုံပညာကိုရှာခဲ့သူဖြစ်ပါတယ်။ဖခင်ဖြစ်သူကစာပေနဲ့ပကြီးပညာတွေကိုစိတ်ဝင်စားလို့သူ့ရဲ့သားကလည်းအဲ့ဒီပညာတွေကိုလိုက်စားဖို့တွန်းအားပေးပါတယ်။မိခင်ဖြစ်သူကတချင်းဂီတမှာဝါသနာထုံလို့သားကိုဂီတပညာလိုက်စားဖို့အားပေးပါတယ်။ဒါကြောင့် Robert Browning ဟာခုလိုကဗျာနဲ့ယတမြောက်အမှုပညာကိုဖန်တီးပေးနိုင်တဲ့ကဘာကျော်စာစုတစ်ယောက်ဖြစ်လာတာကတော့အံ့ဩစရာမဟုတ်ပါဘူးကွယ်။Robert ဟာစာဖတ်တာကိုမွေးလျော်ပါတယ်။အထူးသဖြင့် Elizabeth ခေတ်ပြဿတ်အကျော်မော်များဖြစ်ကြတဲ့ Byron Shelley Case တို့ရဲ့လက်ရမြောက်ကဗျာတွေကိုလေ့လာပါတယ်။သူရဲ့အသက်20မှာ Pauline ဆိုတဲ့ကဗျာရှင်ကြီးကိုရေးသားထုတ်ဝေခဲ့ပါတယ်။တူတူမလေးတို့ရေ Robert Browning ဟာအဲ့ဒီနောက်ပိုင်းမှာသူ့ရဲ့မိတ်ဆွေ William Mayerdi ရဲ့တောင်းဆိုချက်အရပြဿတ်တွေကိုရေးပြီးတော့ယုံတင်ကပြပါတယ်1846ခုနှစ်မှာ Elizabeth Barrett ဆိုတဲ့မိန်းကလေးနဲ့တွေ့ပါတယ်အဲ့ဒီအချိန်မှာ Elizabeth ကလည်းထင်ရှားတဲ့ကြပြာစာစုတယောက်ဖြစ်နေပါပြီသူကတော့ကြပြာတွေရေးပြီးတော့ရုန်းကန်နေရတုံးပါပဲလူငယ်မောင်မယ်လေးတို့ရေ Elizabeth ရဲ့ဘဝကလည်းစိတ်ဝင်စားစရာပါပဲသားသမီး17ယောက်ထဲမှာ Elizabeth ကအကြီးဆုံးသမီးပါသူမဟာတတိရှိတယ်ညံထက်တယ်သူမ15နှစ်သမီးအရွယ်မှာမြင်းပေါ်ကကြတဲ့ဒဏ်ရာနဲ့မတန်ဆွန်းဘဝရောက်သွားရပါတယ်တခါသူမရဲ့မိခင်ကသူမအသက်22နှစ်အရွယ်မှာဆုံးသွားပြန်ပါတယ်ဒါပေမဲ့ Elizabeth ဟာကျုံဆုံးလာတဲ့အခြေအနေကိုအသုံးချပြီးအခန်းထဲကနေမထွက်တော့ဘဲစာပေတွေကိုလေ့လာပါတယ်ပြီးတော့စာတွေကိုစတင်ပြီးရေးပါတော့တယ်ပထမတော့ဘာသာပြန်တွေကိုရေးပါတယ်။သူများတွေရေးထားတဲ့စာတွေအထက်ကကြိုက်တာတွေကိုတုပြီးတော့ရေးပါတယ်။ Robert Browning နဲ့ Elizabeth တို့ဟာ1846ခုနှစ်မှာထိမ်းမြားမင်္ဂလာဆောင်ကြပါတယ်။အဲ့ဒီနောက်သူတို့ဇနီးမောင်နှံဟာအီတလီကိုပြောင်းသွားကြပါတယ်။အဲ့ဒီမှာပဲကြပြားတွေဆက်ရေးပြီးတော့တသက်လုံးနေထိုင်သွားပါတော့တယ်ကွယ်။လူငယ်မောင်မယ်လေးတို့ရေ1856ခုနှစ်မှာဇနီးဖြစ်သူ Elizabeth ကွယ်လွန်သွားတဲ့အခါ Robert ဟာအင်္ဂလန်ကိုပြန်လာပါတယ်။စာပေရေးရာအသင်းအဖွဲ့တွေမှာပါဝင်ဆောင်ရွက်ရင်းသူချစ်တဲ့ကြပြားတွေကိုဆက်ပြီးရေးပါတယ်။အဲ့ဒီအထဲမှာ The Ring and the Book ကြပြားစာအုပ်ကထင်ရှားပါတယ်။သူဟာသူ့ဘဝနောက်ဆုံးနေဝင်ချိန်အထိခရီးလည်လည်သွားလာနေတတ်ပြီးအသက်89နှစ်အရွယ်မှာကွယ်လွန်သွားခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရေ Robert Browning နဲ့သူ့ရဲ့ဇနီး Elizabeth သူတို့ဇနီးမောင်နှံဟာတသက်လုံးကြပြာတော်စာတော်မှာပျော်မွေ့ပြီးလူကဘာကိုကြပြာအလှတွေနဲ့ဆင်ပေးခဲ့တဲ့သူတို့ဘဝဟာတကယ်တော့အားကြစရာပါပဲစိတ်တူသဘောတူနဲ့ဘဝခီးကိုစုံတဲ့အထိလက်တွဲမဖြုတ်နှံရှောက်လန်းနိုင်ခဲ့ကြတာကလည်း အားကျနှစ်လိုပဲကောင်းပါတယ်။ယနေ့ဆိုရင်သူတို့ကတော့လူလောကထဲမှာမရှိတော့ပါဘူးကွယ်။ဒါပေမဲ့လည်းသူတို့ရေးခဲ့တဲ့လက်ရာမြောက်ကဗျာတွေကတော့မပြုတ်ပြတ်သွားပဲနှောင်းခေကဗကဗျာကောင်းငင်ကြီးပေါ်မှာတက်လက်လက်နဲ့တောက်ပရှင်သန်နေစေပါပဲကွယ်။မျော်လင့်ခြင်းတန်တော်တာရှင်များရှင်ကဘာကြောကြားပုဂ္ဂိုလ်များအစီအစဉ်မှာလေးစားတူယူပွဲကဘာစားဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုပ်မှာစာရေးသူဆရာကြီးဦးဝံထိန်ရေးသားထားတဲ့ Robert Browning နဲ့ Elizabeth Barrett ရဲ့အကြောင်းကိုကောက်နှုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင်ပေးမှာဖြစ်ပါရဲ့ရှင်။
တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
်။ AWR မျော်လင့်ခြင်းအတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတံ Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။တော်တော်ရှင်များရှင်။ KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။